င်္ဂလာပါခင်ဗျာအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးတာကဏ္ဍကနေနှုတ်ခွန်းဆက်တာလိုက်ပါတယ်ကျွန်တော်တန့်စင်ဦးပါ
ကျမဇာနီထွန်းပ
ါပထမဆုံးစာကတော့နေနီဆိုတဲ့အကောင်းကနေပေးပို့လာတဲ့စာပါညောင်မြို့နယ်စုတီအုပ်စုဌာနဝန်ကြီးရွာအဝေးသီးဆက်ရွင်ဝင်းမှာလျှက်စစ်ထရန်စပေါ်မှာထားမယ်ဆိုပြီးတော့ညောင်မြို့နယ်အုပ်ချုပ်ရေးမှူးကပြီးခဲ့တဲ့ဇွန်လမှာဌာနပေါင်းစုံမင်းလင်းကော်မတီကိုပြောခဲ့ပါတယ်မင်းညာတော်ကတော့ဌာနဝန်ကြီးရွာလူနေအိမ်တွေနဲ့ပေးထောင်လျာလာဝေးတဲ့နေရာမှာရဘတ်ကြီးကိုပဲအုပ်ချုပ်ရေးအဖွဲ့ရဲ့ရဲကထရန်စပေါ်မှာထိုင်ချသွားပါတယ်အဲ့ဒီနေရာကိုဒေသခံတွေကမထားသိချင်လို့ကန့်ကွက်ထားတာဖြစ်ပါတယ်။ငကိုအသက်မှတ်ထားတဲ့ကြေးရွာလူနေရပ်ကွက်နားမှာထားသိချင်ပါတယ်တဲ့။အခုတော့အိမ်တွေနဲ့ transformer ကဝေးနေတဲ့အတွက်ကျိုးရီတွေပို့လည်းမတက်နိုင်ပါဘူး။ဒါကြောင့် transformer ကိုရွှေ့ပေးသိချင်ပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
။နောက်စာတစ်စောင်ကတော့ရှိုင်းစန်သဆိုတဲ့အကောင့်ကနေပေးပို့လာတာပါ။စာမားကတော့စကိုင်းတိုင်းဒေသကြီးကလေးမျိုးကသုံးပိန်းသမားတွေအခက်ခဲဖြစ်နေတဲ့အကြောင်းပါ။ရန်ကုန်တိုင်းဒေသကြီးတာမကမန္တလေးမုံရွာစတဲ့မြို့တွေမှာတရားမဝင်ဆိုင်ကယ်ဘီးရဲတွေကိုဖမ်းဆီးသိမ်းဆဲတာတွေရှိတယ်လို့သိရပါတယ်တဲ့အဲ့ဒါကြောင့်စကိုင်းတိုင်းဒေသကြီးကလေးမြို့မှာတရားမဝင်ဆိုင်ကယ်ဘီးရဲတွေကိုဒီနေ့အချိန်အထိအေးအေးယူဆောင်ရွက်ပေးတာမရှိလို့ RFA ကနေတဆင်ကလေးမြို့ဌာနဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေသိရှိအောင်ထပ်ပြီးတင်ပြအကြောင်းကြားအပ်ပါတယ်တဲ့တရားမဝင်ပြုပြင်တက်ဆင်ထားတဲ့ဆိုင်ကယ်ဘီးရဲတွေဟာဌာနဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကတရားမဝင်မှန်သိပါရက်နဲ့ဒီအတိုင်းကြည့်နေတော့မှာလားတရားဝင်သုံးမိန်းသမားတွေမှာတကယ်ပဲအခက်ခဲကြုံတွေ့နေရပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင
်မိမိမျိုးနဲ့ကြေးရွာရက်ကွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေဘာမီအက် rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်နောက်ထပ်စာတစ်စောင်ကတော့တိန်းနိုင်ဆိုတဲ့ Facebook account ကနေRFA message box ကိုပေးပို့လာတာပါ။စကိုင်းတိုင်းဒေသကြီးမုံရခိုင်အတွင်းမြို့နယ်တချို့ကပြည်သူစေယုံတာဝန်ခံဆရာဝန်တွေဟာစေယုံဝင်အတွင်းအခကြေးငွေရယူပြီးစေကမ်းဖွင့်နေကြပါတယ်တဲ့။ပြည်သူစေယုံဆိုတာလူနာတွေကိုအခမဲ့စေကုပေးရမယ့်ဌာနတစ်ခုပါ။တာဝန်ခံဆရာဝန်တွေအနေနဲ့စေယုံကိုမှီပြီးစေကမ်းဖွင့်စည်းဝါးရှာနေတာဟာမသင့်တော်တဲ့လုပ်ရပ်ပါ။စေယုံတာဝန်ခံဆရာဝန်ကိုပြင်းမစေကမ်းဖွင့်တဲ့အပေါ်ပြင့်မမြင်ပါဘူး။ဒါပေမဲ့စေယုံဝင်အတွင်းစေကမ်းဖွင့်ပြီးစည်းဝါးရှာနေတာဟာမသင့်ကျော်လို့တင်ပြရတာပါတဲ့။တက်ဆိုင်ရာအတိုင်းဆိုးရအနေနဲ့ကျမ်းမာဦးသည်ဌာနရဲ့ရည်ရွယ်ချက်တွေအောင်မြင်စေဖို့ကိုတိုင်းတွင်းကပြည်သူစေယုံနေစီကံတကြရှိစေဖို့ကြီးကြပ်ကြဖို့အထူးလိုအပ်နေတဲ့အကြောင်း RFA မှာပြောကြားပေးပါခင်ဗျာဆိုပြီးပေးပို့လာတာပါခင်ဗျာ
ဒီစာကတော့အာရခံမျိုးလင်းဆိုတဲ့အကောင့်ကနေပေးပို့လာတဲ့စာဖြစ်ပါတယ် RFA ဝိုင်းတော်သားများကိုစိတ်နှဖျားရှင်လန်းချမ်းမြေ့ကြပါစေလို့ပထမဦးစွာနှုတ်ခွန်းဆက်သလိုက်ပါတယ်ကျွန်တော်ကတော့မင်းများမျိုးနဲ့အထက်ငပြောချောင်းကြေးရွာကဖြစ်ပါတယ်ကျွန်တော်ကမောင်စောမင်းပါအခုရခိုင်ပြည်မှာစစ်ဘေးကြောင့်ဒုက္ခတွေပြီးအများကြီးဒုက္ခတွေ့နေရပါတယ်။အခုလိုဒုက္ခရောက်နေတဲ့ကျွန်တော်တို့ရခိုင်လူမျိုးကိုအစိုးရအနေနဲ့မျက်ကွယ်ပြုထားတာကတော့ကျွန်တော်ရခိုင်တယောက်အနေနဲ့အင်မတန်မှစိတ်မကောင်းဖြစ်ရပါတယ်။ဒါကြောင့်အစိုးရအနေနဲ့ကူညီပေးဖို့ RFA ကနေတဆင့်ပြောကြားပေးပါလို့ပြောချင်ပါတယ်။အခုကျွန်တော်မလေးရှားကနေပေးပို့တာပါတဲ့ရှင်။
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင
်။နောက်ထပ်ဖတ်ပြမယ့်စာကတော့ Demo Hero ဆိုတဲ့ Facebook အကောင့်ကနေပေးပို့လာတဲ့စာပါ။ RFA ခင်ဗျာ။မန္တလေးတိုင်းကြောက်စင်မြို့မှာ73စီမောင်ခိုဆိုင်တွေရောင်းချနေပါတယ်။ရက်ကွက်နေပြည်သူတွေမိဘအန်ဒီရဲ့ဆွေးနွေးနေရပါတယ်။အထွေထွေအုပ်ချုပ်ရေးနဲ့လှုပ်တော်ကိုယ်စားလှယ်တွေကလည်းလိုင်းကြီးယူပြီးမသိကြအောင်စောင့်နေကြပါတယ်တဲ့ RFA ကနေတဆင့်တာဝန်ရှိတိုင်းဆိုးရလူကြီးမင်းတွေသိစေချင်ပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးပြေးပို့လာတာပါခင်ဗျာ
နောက်ထပ်ပြေးပို့လာတဲ့စာမှာတော့မင်္ဂလာပါ RFA စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ကြောင်မြောင်းမြို့မှာတဲကြောက်တဲတဲ့ကားတွေကြောင့်ចောင်းသားတွေចောင်းဆရာတွေရင်တိုက်မှုဖြစ်ပြီးအသက်ဆုံးရှုံးရပါတယ်ဗျာကျွန်တော်တို့တိုင်ကြားစာကိုစာလိုက်တွေအထိသက်ဆိုင်ရာတွေကပိတ်ထားចောင်းပါဗျာတဲကြောက်စုတ်တန်ကုန်နေကြောင့်လေအေရီမြစ်ကမ်းမကမြေတွေပြိုလိုက်လာပါလေဒါတွေကိုနိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကအမြန်ဆုံးအရေးယူဆောင်ရွက်ပေးပါဆိုပြီးတယောက်ထဲပါဆိုတဲ့အကောင့်ကနေပေးပို့လာတာဖြစ်ပါတယ်ရှင်ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်